မေရိကန်ကိုရန်လုတ်တဲ့စစ်အာဏာရှင်စနစ်ကွဲပြောက်ပြီးအမေရိကန်နဲ့လက်တွဲလို့တဲ့အစိုးရမြန်မာပြည်မှာပေါ်ထွက်လာတာဟာနိုင်ငံရေးလမ်းစဉ်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဥပမာကလွန်ခဲ့တဲ့မေလကုန်ပိုင်းက West Point စစ်တပ်ကတူမှာပြောသွားပါတယ်။ဥပမာရဲ့ပထမနဲ့ဒုတိယမြန်မာပြည်ခရီးစဉ်အကြာနှစ်နှစ်ကာလမှာမြန်မာအခြေအနေဟာတိုးတက်တာရှိတယ်လို့ရက်တက်နေတာနဲ့ဆုတ်ယုတ်သွားတာလည်းရှိပါတယ်။အခြေအနေအမျိုးမျိုးကိုဥပမာအစိုးရကအမျိုးမျိုးတုံ့ပြန်နေပါတယ်။ထိရောက်တာတွေရှိတယ်လို့မထိရောက်တာတွေလည်းရှိပါတယ်မြမပြုရင်ပြောင်းလဲအချိန်ပေသွားတာကိုအလေးအနက်စဉ်းစားသင့်တယ်လို့အမေရိကန်လူ့အခွင့်အရေးအဖွဲ့ကသမ္မတဥပမာကိုတတိပေးထားပါတယ်ဒါပေမဲ့ဥပမာကတော့အာရှဗဟုပြုလမ်းစဉ်မှာအာဆီယံဟာအရေးပါတာမှုအပေကမြန်မာကိုလက်တွဲခေါ်ယူနိုင်တာဟာအောင်မြင်မှုတစ်ခုဖြစ်တယ်လို့သတ်မှတ်ပါတယ်ဒါကြောင့်မြမအရေးဟာအမေရိကန်နိုင်ငံရဲ့လမ်းစဉ်မှာဦးစားပေးမဟုတ်ပေမဲ့အရေးကြီးနေစေဖြစ်ပါတယ်ပြုပြင်ရေးကိုအားပေးတဲ့အနေနဲ့ရန်ကုန်အမေရိကန်တန်ယုံဟာလုပ်ငန်းပေါင်း20ကျော်မှာပါဝင်လုပ်ကိုင်နေပါတယ်
။အမေရိကန်အစိုးရအဆက်ဆက်ဟာဗမာစစ်အစိုးရကိုစီးပွားရေးတန်ခတ်အရေးယူနေပေမဲ့စီးရေးအဆက်အသွယ်အမြဲတမ်းရှိနေပါတယ်။ဗမာစစ်တန်ယုံလန်ဒန်မှာပိတ်ထားချိန်မှာဝါရှင်တန်မှာဖွင့်ထားပြီးဗမာစစ်ဗိုလ်တွေတခါတရံလာလို့ရှိပါတယ်။ထိုင်းနိုင်ငံမှာကျင်းပနေကြမွေဟောက်စီးရေးလေ့ကျင့်ခန်းမှာဗမာစစ်ဗိုလ်ကိုလေ့လာသူအဖြစ်တက်ရောက်ခွင့်ပေးပါတယ်။ပြည်တွင်းချင်းချင်းရေးနဲ့ဒီမိုကရေစီပြုပြင်ရေးအတွက်ဗမာစစ်တပ်ထောက်ခံမှုလိုအပ်တယ်လို့အမေရိကန်အစိုးရအတိုင်းဝိုင်းမှာယူဆလာကြပါတယ်။အသွင်ကူးပြောင်းရမှာပြည်ပြင်းပြင်းဖြစ်လာအောင်ကူညီအားပေးရမယ်လို့သမ္မတဥပမာကယူဆပါတယ်။ပြဿနာဖြစ်ရှင်းတဲ့အခါမိန်ကွန်းပြောတဲ့နည်းကိုသုံးတဲ့နေရာမှာလဲမစ္စတာဘရက်ကိုဘာမာနဲ့ဦးသိန်းစိန်တို့အသွင်တူကြပါတယ်
။အခြားနိုင်ငံတွေကပြုပြင်ရေးကိုအမေရိကန်ကကူညီနေပြီမဲ့ထင်တယ်လို့ဖြစ်မလားလို့မြမအသွင်ကူးပြောင်းရေးကိုဥပမာကပိုပြီးစိတ်ဝင်စားတာလို့လည်းသုံးသပ်ကြပါတယ်။ရတားတပိုင်းအစိုးရကိုကူညီမယ်၊ဖြောင်းပြပြောဆိုမယ်၊အတီအလင်းဝေပါမယ်၊အရေးယူသင့်ရင်အရေးယူမယ်စတဲ့နည်းလမ်းတွေကိုသုံးပြီးဆက်ဆံသွားမယ်ဆိုရင်မြမပြုပြင်ရေးအောင်မြင်ဖို့အလားအလာရှိတယ်လို့ဥပမာကယုံကြည်နေပုံရပါတယ်။လွန်ခဲ့တဲ့အပတ်ကပဲဥပမာကဦးသိန်းစိန်ကိုဖုန်းဆက်ပြီးပြုပြင်ရေးအရှိန်တေသွားတာမျိုးမဖြစ်စေဖို့သတိပေးလိုက်ပါတယ်။ဒီတော့အတွင်းအနာရှင်ဦးတန်းရွှေရဲ့လူယုံတပည့်ရင်ဦးအောင်တောင်းကိုရွေးပြီးတန်ခတ်အရေးယူပြလိုက်ပါတယ်။ဦးသိန်းစိန်ကလည်းနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပပြီးတုံ့ပြန်ပါတယ်
။ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးအပြစ်အခက်ရဆဲရေးမြေယာသိမ်းပိုက်မှုရဆိုင်ရေးစတဲ့ဖြည့်ရှင်းရမယ့်ပြဿနာတွေနဲ့ကြော်လွှားရမယ့်အဟံအတားတွေရှိနေသေးတာမို့ကွန်ကရစ်လွှတ်တော်ကအရေးယူလိုပါတယ်။ဒီမိုကရေစီပြုပြင်ရေးမလုံနိုင်သေးမီမှာအရသာတစ်ပိုင်းအစိုးရနဲ့လက်တွဲဖို့သမ္မတဥပမာကဆုံးဖြတ်ပြီးအောင်ပွဲအဖြစ်သတ်မှတ်တာဟာမြမပြုပြင်ရေးကိုချီးကျူးရမရောက်ပဲမိမိကိုမိမိချီးကျူးဂုဏ်ပြုသလိုဖြစ်နေပါတယ်။အာရှဗဟုပြုလမ်းစဉ်မှာမြမကိုအသားပေးပြောဆိုတာမျိုးဟာဂျဘိုးကိုလိတ်ဖြစ်အောင်ဝါရဖြန့်တာမျိုးလိုဖြစ်နေတာမို့အနှစ်သာရကင်းမဲ့တယ်လို့သုံးသပ်သူလည်းရှိပါတယ်။ရန်ကုန်နဲ့ဝါရှင်တန်မှာသမ္မတဥဘာမာနဲ့တွေ့စဉ်ဦးသိန်းစိန်ကလုပ်ငန်းစစ်တစ်ခုဆောင်ရွက်ဖို့ကတိပေးခဲ့ပေမဲ့တစ်ခုသာယာကိုင်နှုံးပြည့်လုပ်နိုင်ပါတယ်။
ကုလသမဂ္ဂအမှုမြူစွန့်အင်အေဂျင်စီရဲ့စစ်ဆေးမှုကိုလက်ခံတဲ့သဘောတူချက်ကိုလွန်ခဲ့တဲ့စက်တင်ဘာလမှာဦးသိန်းစိန်အစိုးရလက်မှတ်ထိုးလိုက်တာမို့ဒီကိစ္စတစ်ခုဒီမှာသာကတိအတိုင်းဆောင်ရွက်နိုင်တယ်လို့အမေရိကန်အဖွဲ့အစည်းတွေကမြင်ပါတယ်။ကျန်တဲ့လုပ်ငန်း၁၀ခုမှာတော့အ ਨੇ အချင်းဆောင်ရွက်နိုင်တာနဲ့လုံးဝမဆောင်ရွက်နိုင်တာပဲရှိပါတယ်။စစ်တပ်နဲ့ပတ်သက်တဲ့ကိစ္စတွေမှာဦးသိန်းစိန်အစိုးရမစွမ်းဆောင်နိုင်တာကိုတွေ့ရပါတယ်။အလွတ်တရင်တော့ကိုပါကြီးအသက်ခံရမှုဟာစစ်တပ်ရဲ့ဇယိုက်ဆိုးကိုမိမောင်းထိုးပြလိုက်တဲ့တာတကတစ်ခုဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ဆက်ကျင်းပနေတဲ့ဗမာအစိုးရတပ်ကိုလူခွေရင်းနဲ့တရားဥပဒေအကြောင်းနားလည်အောင်ဥပမာအစိုးရကတင်ဒန်းပေးလိုပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဥပမာရဲ့လမ်းစဉ်ကြောင့်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာလို့ဗမာအစိုးရဟာအပေခံဘဝကလွတ်မြောက်သွားပါတယ်။စီအစိုးရလို့ရတွေကိုအတိအမှတ်ပြုတယ်လို့ဖြစ်သွားပြီမဲ့ဥပမာအတွက်အောင်မြင်မှုကလေးတစ်ခုဖြစ်နေပါတယ်။ဒါပေမဲ့အမေရိကန်အစိုးရအဆက်ဆက်ကထောက်ခံအားပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးကတော့မရေရာမသေးချာဖြစ်နေကြောင်းသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ။